တရားစီရင်ဖို့ခရစ်တော်ပြန်ကြွလာမယ့်အကြောင်းကိုကျွန်တော်ဟောပြောဝင်ခဲ့သွားမှာဖြစ်ပါတယ်ဒီကဘာမီကြီးပေါ်မှာခရစ်တော်ဒုတိယအကြိမ်ကြွလာတဲ့အခါတရားစီရင်ဖို့ကြွလာတော်မူမှာဖြစ်ကြောင်းခရစ်တော်ဖယားသခင်ကိုတော်တိုင်ကအတိအလင်းမိန့်တော်မူပါတယ်ခရစ်တော်ပထမအကြိမ်ကြွလာတော့ကမတရားသောသူတို့ကမတရားသဖြင့်ခရစ်တော်ကိုစီရင်ခဲ့ကြပါတယ်ခရစ်တော်ဒုတိယအကြိမ်ကြွလာတဲ့အခါမှာတော့မတရားသောသူတို့ကိုတရားသဖြင့်ခရစ်တော်ကစီရင်တော်မူမှာဖြစ်ပါတယ်ခရစ်တော်ဖယားသခင်ကကောင်းကင်ဘုံ၌၎င်းမြေကြီးပေါ်၌၎င်းစီရင်ပိုင်သောအခွင့်တကူရှိသမျှတို့ကိုငါခံရပြီလို့အတိအလင်းမိန့်တော်မူကြောင်းမဿဲအခန်း28အငယ်18မှာကျွန်တော်တို့တွေ့ရပါတယ်ခတ်သိမ်းသောအရာတို့ကိုတရားစီရင်တော်မူမဲ့သူဟာခရစ်တော်ဖြစ်တော်မူကြောင်းခရစ်တော်ဖယားသခင်ရဲ့မိန့်တော်မူချက်အရာကျွန်တော်တို့သိရပါတယ်တပည့်တော်တို့ကတရားစီရင်ဖို့ခရစ်တော်ကြွလာမဲ့အချိန်ကိုမေးလျှောက်ကြတဲ့အခါမှာခရစ်တော်ကမိမိပြန်ကြွလာမဲ့နေ့ရက်အချိန်တိုင်းအတိအကျကိုခမဲတော်ဖခင်ရဲ့တကူအားဖြင့်စီရင်တော်မူသောကြောင့်ဘယ်သူမှတိပိုင်ခွင့်မရှိကြောင်းမိန့်တော်မူပါれသို့တော်ခရစ်တော်ပြန်ကြွလာမဲ့အချိန်အတိအကျကိုဟောကိန်းထုတ်နေကြတဲ့သူတွေရှိပါတယ်အဲ့ဒါလိုပုံကူမျိုးဟာမိတ်ဆာပရောဖက်တွေဖြစ်ကြပါတယ်သူတို့ပြောတာကိုမယုံပါနဲ့ခရစ်တော်ကမိမိပြန်ကြွလာခြင်းနည်းယင်မိတ်ဆာပရောဖက်များစွာပေါ်လာမယ့်အကြောင်းကြိုတင်ပြော့တတိပေးထားပါတယ်ခရစ်တော်ပြန်ကြွလာမယ့်နေ့ရက်အချိန်တိုင်းအတိအကျကိုကျွန်တော်တို့သိခွင့်မရှိပေမဲ့ကြွလာခြင်းနည်းယင်ဖြစ်ပျက်မယ့်အရာများကိုတော့ခရစ်တော်ကကြိုတင်ပြော့ပြောပြတော်မူပါတယ်ခရစ်တော်ကမိမိပြန်ကြွလာခြင်းနည်းယင်သူ့ရဲ့အယောင်ကိုဆောင်တဲ့သူများစွာပေါ်လာပြီးများစွာသောသူတို့ကိုလှည့်ပြားမယ့်အကြောင်းစစ်တိုက်ခြင်းအကြောင်းနဲ့စစ်တိုက်မဲ့သတင်းတွေကိုကြားရမဲ့အကြောင်းလူမျိုးတစ်မျိုးနဲ့တစ်မျိုးတစ်နိုင်ငံနဲ့တစ်နိုင်ငံရံဘက်ပြုတ်ကြမဲ့အကြောင်းကဘာအရရမှာအစာခေါင်းပါခြင်းနဲ့တဘာဝဘေးရန်တွေပို့ပြော့များလာမဲ့အကြောင်းကြိုတင်ပြော့ပြောပြတော်မူပါတယ်ကျွန်တော်တို့နေထိုင်တဲ့ကဘာကြီးဟာငိမ့်ချမ်းတာယာတဲ့ကဘာကြီးဖြစ်လာမှာမဟုတ်ဘူးခရစ်တော်ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းခရစ်တော်ပြန်ကြွလာခြင်းနီးလာတာနဲ့အမျှဒီကဘာမီကြီးပေါ်မှာဒုက္ခဆင်းရဲခြင်းတွေပိုပြော့များလာဖို့ပဲရှိပါတယ်အခုလည်းပဲကဘာအရရက်ကိုကြည့်မယ်ဆိုရင်အရင်ကတည်းစစ်ပွဲတွေတဘာဝဘဲရန်တွေပိုပြော့များလာတယ်မဟုတ်ပါလားဒီထက်ပိုဆိုးတဲ့ဒုက္ခဆင်းရဲခြင်းတွေဒီကဘာမှာကြာရောက်မဲ့အကြောင်းခရစ်တော်ကအတိအလင်းမိန့်တော်မူပါတယ်ဒီနေ့ကဘာအရရက်မှာကဘာကြီးတည်မြဲဖို့နဲ့ငြိမ်းချမ်းသာယာဖို့ကြိုးစားလှုပ်ဆောင်နေတဲ့သူတွေများစွာရှိပါတယ်ကဘာကြီးပျက်စီးသွားမှာကိုစိုးရိမ်နေကြတဲ့သူတို့ကမော်တော်ကားအိတ်ဇောပိုက်ကနေထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကိုရော့သုံးဖို့ပြင်းလဲမြင့်နှက်ချောင်းများကိုမညစ်ညရလေအောင်ကာကွယ်ထိန်းသိမ်းကြဖို့နှိုးဆော်ထားပါတယ်။သို့တော်ကဘာကြီးတည်မဲဖို့လူတွေဘာပဲလုပ်လို့တည်မဲမှာမဟုတ်ဘူး။တရားစီရင်ဖို့ခရစ်တော်ကြွလာတဲ့အခါကဘာမီကြီးတစ်ခုလုံးကိုမင်းနဲ့အကုန်လုံးဖျက်ဆီးတော်မူမှာဖြစ်ပါတယ်။ဒါကြောင့်ကဘာမီကြီးတည်မြဲဖို့ထိမ့်သိမ်းကာကွယ်ရမယ့်တာဝန်ဟာယုံကြည်သူကျွန်တော်တို့ရဲ့တာဝန်မဟုတ်ဘူးဒီနေ့ကိုကိုကိုခရိယန်လို့ပြောတဲ့သူအတော်များများကကဘာကြီးငြိမ်းချမ်းဖို့စိန်လန်းဆူပြေဖို့တစ်ပင်များပြင်လဲမြင့်ချောင်းများကိုကာကွယ်စောင့်ရှောက်ကြဖို့ယံအသင်းတော်ရဲ့တရားပလင်ပေါ်မှာတက်ဟောနေကြပါတယ်မာယွန်းနဲ့အဲ့လိုအသင်းထဲမှာမိတ်ဆွေရှိနေရင်သူတို့အထက်ကနေထွက်ခဲ့မိတ်ဆွေနဲ့နှိဆက်ရာတမာကျန်းစာနဲ့တွားတဲ့စစ်မှန်တဲ့အသင်းတော်ကိုလိုက်ရှာပါစစ်မှန်တဲ့ခရစ်တော်ရဲ့အသင်းတော်မှာအသင်းဝင်ပါအသင်းတော်ကိုခရစ်တော်ပေးထားတဲ့တာဝန်ဟာကဘာမီကြီးတည်မြဲဖို့သစ်ပင်မြင့်နဲ့ချောင်းတွေကိုကာကွယ်ထိန်းသိမ်းဖို့မဟုတ်ဘူးလူတို့ရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူသောခရစ်တော်ရဲ့ဧဝံဂေလိတရားတည်ဟူသောကယ်တင်ခြင်းသတင်းကောင်းကိုလူမျိုးတကာတို့ကိုဟောပြောဖို့ဖြစ်ပါတယ်ခရစ်တော်ကိုမရတဲ့လူဟာဘာသာရေးနဲ့လူမှုရေးတွေကိုဘလောက်ပဲစ조사ပြီးတော့လှုပ်ဆောင်နေပါစေအပြစ်ငရဲကနေမလွတ်မြောက်နိုင်တဲ့အပြင်စစ်မှန်တဲ့ငြိမ်သက်ခြင်းကိုလည်းမရရှိနိုင်ပါဘူးခရစ်တော်ကိုယရှိမှစစ်မှန်တဲ့ငြိမ်သက်ခြင်းနဲ့အတူနောင်ဘဝစိတ်ချမှုကိုလူတွေယရှိနိုင်ပါတယ်ဒါကြောင့်ယုံကြည်သူညီအကိုတို့ခရစ်တော်မခိုင်းတဲ့ကဘာမီကြီးတည်မြဲဖို့အတွက်အချိန်ကုန်ခံပတ်စံလဲကုန်လူလဲပြင်းမတဲ့အလုပ်တွေကိုရှောက်မလုပ်ပါနဲ့ခရစ်တော်ရဲ့မဟာစေခိုင်းတော်မူချက်ဖြစ်တဲ့ဧဝံဂေလိတရားဟောပြောဝင်ခဲ့ခြင်းမှာပါဝင်ပါ သင်ကိုယ်တိုင်မဟောတတ်ရင်လဲဟောတတ်တဲ့သူတို့ကိုစေလွတ်နိုင်မှုမိတ်ဆွေမှာရှိတဲ့အရာများကိုစိတ်စေရနာအလျောက်လူပါစေလွတ်တဲ့သူတွေအတွက်ဆုတောင်းပေးပါအဲ့ဒါစစ်မှန်တဲ့ယုံကြည်သူတွေလောက်ရမဲ့ခရစ်တော်ပေးထားတဲ့တာဝန်ဖြစ်ပါတယ်ခရစ်တော်မခိုင်းတဲ့ကဘာမြကြီးတည်မြဲဖို့နဲ့ငြိမ်းချမ်းသာယာဖို့လှုပ်ဆောင်နေခြင်းဟာအတိတ်ပဲမဲ့လောက်ရဖြစ်ကြောင်းဘေးရန်ကာလမှာကြာရောက်မဲ့ဘေးရန်တွေကိုကြည့်ခြင်းဖြင့်ကျွန်တော်တို့နားလည်နိုင်ပါတယ်ဗျာဒိတ်ကျမ်းအခန်း6ကနေ19ကျမ်းမှာဖော်ပြထားတဲ့ဘေးရန်များကိုအတူချုပ်ပြောပြရရရင်ဘေးရန်ဤကာလရောက်တဲ့အခါမှာကပ္ပလူဦးရေ၄ဘုံတစ်ဘုံဟာစစ်ဘေးမုတ်တိတ်ခြင်းဘေးနာရွေ့တေဘေးတောရိုင်းတလိပ်ဆန်များရဲ့ဘေးကြောင့်တေသွားကြမှာဖြစ်ပါတယ်။အပြင်းနဲ့မင်းကလင်းတွေလှုပ်မှာဖြစ်တယ်။ကောင်းကင်ကနေမိုးသည်များသွေးနဲ့ရောတဲ့မြေမိုးများကျလာမှာဖြစ်ပြီးမြေ၃ဘုံတစ်ဘုံသစ်ပင်၃ဘုံတစ်ဘုံနဲ့မြက်ပြင်ရှိသမျှတို့ဟာလောင်ကျွမ်းပြက်စီးသွားမှာဖြစ်ပါတယ်။ပြင်လယ်မှာအသက်ရှင်တဲ့တရဝသုံးဘုံတဘုံဟာတေသွားကြမှာဖြစ်တယ်။ကဘာမှာရှိတဲ့ရေသုံးဘုံတဘုံဟာခါသွားမှာဖြစ်ပြီးအဲ့ဒီခါတဲ့ရေကြောင့်များစွာသောလူတို့ဟာတေသွားကြမှာဖြစ်တယ်။နေသုံးဘုံတဘုံ၊လသုံးဘုံတဘုံ၊ကျဲသုံးဘုံတဘုံတို့ဟာမိုက်သွားမှာဖြစ်တယ်။ဘေးရန်ရေးကာလအတွင်းမှာနောက်ထပ်ကပ္ပလူဦးရေ၃ဘုံတဘုံတည်သွားကြမယ်အကြောင်းဗျာဒိတ်ကျမ်းအခိုင်း၉မှာအတိအလင်းဖော်ပြထားပါတယ်ဗျာဒိတ်ကျမ်းအခိုင်း၁၆မှာကပ္ပပြင်လဲရေနဲ့မြေရေစမ်းရေတွင်ရှိသမျှတို့ဟာသွေးဖြစ်သွားမယ်အကြောင်းနေရဲ့အပူချိန်ဟာလည်းပုံမှန်လိုမဟုတ်တော့ဘဲအပူချိန်မြင့်တက်မှာဖြစ်ပြီးလူတို့ဟာနေလောင်တာကိုခံရမယ်အကြောင်းအတိအလင်းဖော်ပြထားပါတယ်အဲ့ဒီဘေးရန်တွေကြာရောက်ပြီးတဲ့နောက်ကပ္ပမီကြီးနဲ့တကွခရစ်တော်ကိုညှင်းပယ်ကြတဲ့လောကီလူသားအလုံးကိုတရားစီရင်ဖို့ဒီကဘာမြကြီးပေါ်မှာခရစ်တော်ကြွလာတော်မူမှာဖြစ်ပါတယ်ကျွန်တော်တို့နေထိုင်တဲ့ဒီကဘာမြကြီးကိုမင်းနဲ့အကုန်လုံးလောင်ကျွမ်းစေတော်မူမှာဖြစ်ပြီးခရစ်တော်ကိုစန့်ကျင်ကြတဲ့စာရမဏတ်နဲ့သူ့ရဲ့နတ်ဆိုးများခရစ်တော်ကိုမယုံကြည်ခြင်းကြတဲ့လူသားအလုံးကိုထာဝရငရဲမိအိုင်ထဲမှာထာဝရအပြစ်ဒဏ်ကိုခံစေဖို့ချပြစ်တော်မူမှာဖြစ်ပါတယ်ဒါကြောင့်ကဘာမီကြီးတည်မြဲဖို့ငြိမ်းချမ်းသာယာဖို့ထိမ့်သိမ့်ကာကွယ်ရမယ့်တာဝန်ဟာယုံကြည်သူကျွန်တော်တို့ရဲ့တာဝန်မဟုတ်ဘူးဘုရားသခင်ဖန်ဆင်းထားတဲ့အရာတွေတဲကထာဝရတည်မဲ့အရာဟာလူတို့ရဲ့ဝိညာဉ်ဖြစ်ကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်ထာဝရတည်မဲ့လူတို့ရဲ့ဝိညာဉ်ကိုအပြစ်ငရဲကနေကယ်တင်ဖို့ဘုရားသခင်အလိုတော်ရှိပါတယ်လူတိုင်းကိုအပြစ်ငရဲကနေကယ်တင်ဖို့ဘုရားသခင်အလိုတော်ရှိသောကြောင့်လူတိုင်းကယ်တင်ခြင်းရရှိနိုင်မှုလူတို့ရဲ့အပြစ်များကိုသားတော်ယေရှုခရစ်အားဖြင့်ဖယားသခင်ဖြေရှင်းပေးတော်မူပါれလူတို့ရဲ့အပြစ်များကိုဖြေသောခရစ်တော်ရဲ့အသေခံခြင်းကိုယုံကြည်သောသူတိုင်းအပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ကိုပေးတော်မူပါれသို့သောဖယားသခင်ဟာဖြောင့်မတ်တော်မူသောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုအပြစ်ဖြစ်တဲ့အတိုင်းဒဏ်ပေးတော်မူပါれလူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်ကိုညှင်းပယ်သောသူမှန်သမျှတို့ကိုသာဝရငရဲမိအိမ်ထဲမှာချပစ်တော်မူမှာဖြစ်ပါတယ်။ဒါကြောင့်တရားစီရင်မှုခရစ်တော်ကြွလာတော်မူမူမီဧဝံဂေလိတရားကိုလူမျိုးတကာတို့ကိုဟောပြောဖို့ရန်တပည့်တော်တို့ကိုခရစ်တော်စေခိုင်းတော်မူခြင်းဖြစ်ပါတယ်။ခရစ်တော်မှတပါးလူတို့ကိုအပြစ်ငရဲကနေကယ်တင်နိုင်တဲ့သူတစ်စုံတစ်ယောက်မှမရှိပါဘူး။ဒီကဘာမှာပေါ်ဘူးသမျှသောဘာသာတရားတွေကလူတို့ရဲ့အပြစ်ကိုမဖြေရှင်းပေးနိုင်ပါဘူး။လူသားအချင်းချင်းလဲအပြစ်ဖြေရှင်းပေးလို့မရပါဘူး။ဘာဖြစ်လို့လဲဆိုရင်လူတိုင်းမှာအပြစ်ရှိကြတဲ့အတွက်အပြစ်ရှိတဲ့လူသားအချင်းချင်းအပြစ်ငရဲကနေကယ်တင်လို့မရပါဘူး။ဒါကြောင့်အပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေကယ်တင်ဖို့အပြစ်နဲ့ကင်းစင်တော်မူသောသားတော်ယေရှုခရစ်ကိုခမဲတော်ဖခင်ကဒီလောကမှာလွန်ခဲ့တဲ့အနှစ်2000ကျော်လုံးကဆေးလွတ်တော်မူခဲ့ခြင်းဖြစ်ပါတယ်။ခမဲတော်ဖခင်ကလူတို့ရဲ့အပြစ်များကိုသားတော်ယေရှုခရစ်အပေါ်မှာတင်တော်မူပြီးအပြစ်ရှိတဲ့လူတို့အတွက်ကြောင့်သားတော်ယေရှုခရစ်ကိုလက်ဝါးကတိုင်မှာပြစ်ဒဏ်စီရင်တော်မူပါတယ်။ယေရှုခရစ်ဟာလူတို့အပြစ်ကြောင့်လက်ဝါးကတိုင်မှာအသေခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်။သေခြင်းကနေထမြောက်တော်မူပြီးနောက်မိမိအသက်ရှင်ကြောင်းကိုခိုင်လုံသောတသက်များနဲ့ပြတော်မူပြီးရက်ပေါင်း50ပတ်လုံးတပည့်တော်တို့ရှေ့မှာကိုထင်ပြတော်မူခဲ့ပါတယ်။တရားစီရင်ဖို့ဒီလောကကိုဒုတိယအကြိမ်မိမိကြွလာတော်မူမဲ့အကြောင်းနဲ့ဧဝံဂေလိတရားကိုလူမျိုးတကာတို့ကိုဟောပြောဖို့တပည့်တော်တို့ကိုမိန့်မှာတော်မူပြီးမှ ကောင်းကင်နိုင်ငံတို့ကိုပြန်လည်တက်ကြွတော်မူပြီးတရားစီရင်မှုကြွလာတော်မူမဲ့အချိန်ကိုစောင့်တော်မူလျက်ရှိနေပါတယ်။တရားစီရင်မှုခရစ်တော်ပြန်ကြွလာမဲ့အချိန်ဟာအလွန်နေနေပြီဆိုတာမိမိပြန်ကြွလာခြင်းနည်းရင်ဖြစ်ပြမယ်လို့ခရစ်တော်ကြိုတင်မိန့်တော်မူသောအရာများပြည့်စုံလျက်ရှိနေတာကိုကြည့်ခြင်းဖြင့်ကျွန်တော်တို့သိရပါတယ်။လူတိုင်းကိုတရားစီရင်တော်မူမဲ့ခရစ်တော်နဲ့တွေ့ဆုံမှုမိတ်ဆွေအစဉ်သင့်ဖြစ်ပြီလားတရားစီရင်မှုခရစ်တော်ပြန်ကြွလာတော်မူတဲ့အခါလူတို့ကိုမှားယွင်းတဲ့ဘာသာတရားနဲ့လှည့်ပြားနေတဲ့စာရမဏတ်နဲ့သူ့ရဲ့တမန်များလူတို့ကိုလှည့်ပြားပြီးနမိတ်များကိုပြတ်တက်တဲ့မိတ်ဆာပရောဖက်တို့ကိုထာဝရငရဲမိအိုင်ထဲမှာချပစ်တော်မူမှာဖြစ်ပြီးခရစ်တော်ကိုညှင်းပယ်ကြတဲ့လူသားအားလုံးကိုလည်းထာဝရငရဲမိအိုင်ထဲမှာကဘာအဆက်ဆက်ပြစ်ဒဏ်ခံဖို့ချပစ်တော်မူမှာဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေများခင်ဗျာလူတိုင်းကိုတရားစီရင်တော်မူမဲ့သူဟာခရစ်တော်ဖခင်သခင်ဖြစ်တော်မူကြောင်းခရစ်တော်ဖခင်သခင်ကိုတော်တိုင်ကအတိအလင်းမိန့်တော်မူကြောင်းဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။တရားစီရင်ဖို့ခရစ်တော်ပြန်ကြွလာတဲ့အခါလူတိုင်းခရစ်တော်ရဲ့တရားပလင်တော်ရှိမှရက်ကြမှာဖြစ်ပြီးမိမိတို့အကျင့်အတိုင်းတရားစီရင်ခြင်းကိုခံရမယ့်အကြောင်းဗျာဒိတ်ကျမ်းအခန်း20မှာအတိအလင်းဖော်ပြထားပါတယ်ခရစ်တော်ကိုညှင်းပယ်ပြီးအသက်စာဆောင်မှာစည်င်းမဝင်တဲ့သူရှိသမျှတို့ဟာမိမိတို့ခံထိုက်တဲ့ပြစ်ဒဏ်အသီးသီးကိုထာဝရခံဖို့ငရဲမိအိုင်ထဲမှာချပစ်ခြင်းကိုခံရကြမှာဖြစ်ပါတယ်လူတိုင်းကိုတရားစီရင်တော်မူမဲ့ခရစ်တော်နဲ့တွေ့ဆုံမှုမိတ်ဆွေအစင်သင့်ဖြစ်ပြီလားတရားစီရင်မှုခရစ်တော်ပြန်ကြွလာတဲ့အထိမိတ်ဆွေအသက်မရှင်ခဲ့ဘူးဆိုရင်လေလူဟာတေရာနဲ့တရားစီရင်ခြင်းကိုခံရတဲ့အကြောင်းခရစ်တော်ကိုယုံကြည်သောသူတိုင်းအတွက်ထာဝရကောင်းကင်နိုင်ငံတော်ခရစ်တော်ကိုညှင်းပယ်သောသူတိုင်းအတွက်ထာဝရအပြည့်ငရဲမြင့်အိုင်ဖြစ်ကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်ခရစ်တော်ကသူ့ကိုယုံကြည်သောသူတိုင်းရဲ့နောင်ဘဝကိုအခုလိုအာမခံတော်မူပါれငါအမှန်အကန့်ဆိုသည်ကားငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏လို့အတိအလင်းမိန့်တော်မူပါれထာဝရအသက်ဆိုတာအပြစ်ငရဲကနေထာဝရလွတ်မြောက်ပြီးအမင်္ဂလာအပေါင်းနဲ့ကင်းဝဲရာဘုရားသခင်ကောင်းကင်နိုင်ငံတော်မှာထာဝရနေရသောအခွင့်ကိုဆိုလိုပါれမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုလဝကတိုင်မှာအသေးခံခြင်းဖြင့်ဆက်ပေးတော်မူသောခရစ်တော်ကိုတခါမှယုံကြည်လက်ခံခြင်းမရှိသေးရင်ဆန့်တော့လက်မကွေးမီ၊ကွေးတော့လက်မဆန့်မီအခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းနှိုးဆော်အပ်ပါရယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။